ဂျပန်အစိုးရကချမှတ်ထားတဲ့စီးပွားရေးဖွံ့ဖြိုးမှုရည်မှန်းချက်တွေပြည်မြေရေးအတွက်ဂျပန်နိုင်ငံအနေနဲ့2040ခုနှစ်မှတန်ခင်နိုင်ငံခြားကနေခေါ်ယူတဲ့အလုပ်သမားလက်ရှိတဲ့၄ဆလောက်ပို့ပြီးလိုအပ်မယ်လို့တိုကျိုမြို့အခြေစိုက်သုတေသနအဖွဲ့ကပြောကြားချက်ကိုကိုကပီရိုက်တာသတင်းမှရေးပါတယ်ဂျပန်နိုင်ငံရဲ့နိုင်ငံခြားသားလုပ်သားထက်ဝက်လောက်ဟာဘီယန်နာနဲ့တရုတ်နိုင်ငံတို့ကလာကြတာဖြစ်ကြောင်းဒါပေမဲ့လည်းဆယ်စုနှစ်နှစ်ခုအတွင်းမြန်မာနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေကရွှေ့ပြောင်းလို့သမားတွေတိုးမြင့်ရောက်လာကြလိမ့်မယ်လို့မျှော်လင့်ကြောင်းဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA နဲ့ပူးပေါင်းဖွဲ့စည်းထားတဲ့အဲ့ဒီသုတေသနအဖွဲ့ကဆိုပါတယ်တဖြည်းဖြည်းရောကြလာနေတဲ့ဂျပန်နိုင်ငံရဲ့လူဦးရေတိုးပွားမှုနှုန်းအရဂျပန်ဟာရွှေ့ပြောင်းလို့သမားတွေပေါ်အများကြီးမိခိုအားထားနေရတယ်ဆိုတာဒီသုတေသနအရာတွေ့ရှိရပေမဲ့နိုင်ငံခြားကရောက်လာမဲ့ចောင်းသားတွေအပေါ်COVID-19 နဲ့ဆိုင်တဲ့တင်းကျပ်မှုတွေချမှတ်ထားတာကြောင့်ညှော်မှန်းထားသလောက်တသက်ပညာရှင်တွေရနိုင်ရေးအတွက်မေးခွန်းထုတ်เสียဖြစ်နေတယ်လို့ဆိုပါတယ်ဂျပန်အစိုးရကချမှတ်ထားတဲ့အရေးရှိစီးပွားရေးရည်မှန်းချက်ဖြစ်တဲ့တိသက်မှ2လရာခိုင်နှုန်းတိုင်ပြည်မြေရေးအတွက်ဂျပန်နိုင်ငံအနေနဲ့2040ခုနှစ်မတိုင်ခင်ပြပကလုပ်သား6.84%တန်ခေါ်ယူဖို့လိုအပ်တယ်လို့အဲ့ဒီသုတေသနအဖွဲ့ကထောက်ပြထားပါတယ်အဲ့ဒီအရေးအတွက်ဟာလက်ရှိရှိနေတဲ့နိုင်ငံသားအလုပ်သမားအရေးအတွက်တိတမ9တန်းတဲ့300ရာခိုင်နှုန်းတွင်းမြင့်သွားတာဖြစ်ပြီးဂျပန်နိုင်ငံရဲ့စုစုပေါင်းအလုပ်သမားအရေးအတွက်ရဲ့1.5ရာခိုင်နှုန်းဖြစ်ပါတယ်ခင်ဗျာ။